to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2020ပြည့်နှစ် February 17ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအခုအသံလွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီမှာ Internet နိုင်ပါ
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါကိုညဝင်းအောင်နဲ့အတူသတင်းတွေကြီးညပါမယ်အမေရိကန်လုပ်ငန်းကြီးတစ်ခုထံကနေအမေရိကန်ပြည်သူထက်ဝက်ညီပါရဲ့အချက်လက်တွေခိုးယူခဲ့တယ်ဆိုပြီးတရုတ်စစ်တပ်က4ဦးကိုအမေရိကန်ကတရားစွဲလိုက်ပါတယ်ဆော်ဒီအာရေဗျမှာရောက်နေတဲ့ရိုဟင်ဂျာ4000ကျော်ပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်ဖိအားပေးခံနေရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းနားဆင်ရမှာကတော့
လူနာတွေတရုတ်ပြည်ပြန်လာတယ်လို့ဘာလို့ history ပေးရင်ချက်ချင်းအဲ့လိုအရန်တတိထားပြီးတော့တရား history ယူရမယ်နောက်ပြီးတော့ဘာကောင်းလဲလီရှူလန်းကျောင်းမှာဖြစ်တယ
်ဒါကတော့တရုတ်နိုင်ငံနဲ့အသွားအလာအများဆုံးဝင်ပေါက်ထွက်ပေါက်ဖြစ်နေတဲ့ American ပြည်ထောင်စု California ပြည်နယ်မှာလူများစိုးရိမ်နေတဲ့ coronavirus ပိုးကူးစက်မှုနောက်ဆုံးချိန်နေတဲ့ပတ်သက်လို့မြန်မာနယ်ပွား American တချို့နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါ KNU ထိမ့်ချုပ်ထားတဲ့နယ်မြေမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်မှုကြောင့်စစ်ဘေးဒုက္ခသည်300ကျော်နေရက်ကနေစွန့်ခွာထွက်ပြေးခဲ့ရတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
လူတဦးချင်းစီရဲ့ငွေကြေးဆန်ရယုံကြည်စိတ်ချရမှုစံနှုန်းတွေကိုတတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Equifax ကို2019ခုနှစ်တုန်းကအင်တာနက်ကနေဖောက်ထွင်းပြီးအမေရိကန်ပြည်သူထက်ဝက်နေပါရဲ့ပုံကိုယ်ရေးအချက်လက်တွေကိုခိုးယူခဲ့မှုနဲ့တရုတ်စစ်တပ်တပ်ဖွဲ့ဝင်4ဦးကိုဆွဲချက်တင်လောက်ကြောင်းအမေရိကန်ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကတင်းနှင်းလာနေမှာကြေညာပါတယ်။အမေရိကန်ရှစ်နေချုပ်ဝီလျံဘာကအခုလိုပြောသွားပါတယ်။
Our cases reveal a pattern of state-sponsored computer intrusions and thefts by China.
ကွန်တွရီလျှို့ဝှက်ချက်တွေနဲ့စီးပွားရေးဆိုင်ရာအတွင်းရေးအချက်လက်တွေကိုပြစ်မှတ်ထားပြီးတရုတ်ရဲ့ခိုးယူမှုနဲ့ကွန်ပျူတာဖောက်ထွင်းမှုတွေမှာအစိုးရပံ့ပိုးပေးနေတဲ့ပုံစံတစ်ခုကိုဒီအမှုတွေကဖော်ထုတ်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးဆိုင်ရာသရှိုးလုပ်ရက်တွေအပေါ်တရားစွဲဆိုမှုရဲ့80ရာခိုင်နှုန်းလောက်မှာတရုတ်အစိုးရပါဝင်ပတ်သက်နေပါတယ်။ဒီဘက်နှစ်ပိုင်းနဲ့အတွင်းကွန်တွရီလျှို့ဝှက်ချက်ခိုးယူမှုကိစ္စတွေရဲ့60ရာခိုင်နှုန်းလောက်မှာတရုတ်နဲ့တနည်းတဖုံပတ်သက်နေပါတယ်လို့ရှစ်နေချုပ်ဝီလျံဘာပြောဆိုခဲ့တာဖြစ်ပါတယ်။အခုဆွဲချက်တင်ခံရသူတွေကတော့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်အမှတ်54သုတေသနအင်စတီကျုကဖြစ်ပြီးသူတို့နာမည်တွေကတော့ဝူစင်ယန်ဝမ်ချင်းရှုကီနဲ့လီယူလိုင်းတို့ဖြစ်တယ်လို့ဆွဲချက်မှာဖော်ပြပါတယ်။ Equifax ရုံးချုပ်800အတ္တလန္တာမြို့မှာရာဇဝတ်မှုဆွဲချက်တွေနဲ့ဆွဲဆိုတာဖြစ်ပါတယ်။အခုဆွဲဆိုခံရသူ4ဦးကိုတော့ထိမ့်သိမ်းထားတာမရှိပါဘူး။ American ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္တလန္တာမြို့အခြေစိုက် Equifax လုပ်ငန်းကြီးရဲ့ကွန်ပျူတာကွန်ရက်ကိုတရုတ်ဟက်ကာ4ဦးကချိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူခဲ့တာဟာဆိုရင်တမိုင်းမှာအကြီးမားဆုံးအချက်လက်ပေါက်ကြားမှုဖြစ်ရကြီးတစ်ခုလည်းဖြစ်ပါတယ်။လုပ်ငန်းကြီးရဲ့ကွန်ပျူတာကွန်ရက်ကိုဖောက်ထွင်းပြီးအမေရိကန်145သန်းရဲ့နာမည်မွေးသက်ကရစ်နဲ့လူမှုဖိုလုံရင်းနံပါတ်တွေကိုခိုးယူခဲ့တာပါ။ဒါအပြင်အနည်းဆုံးအမေရိကန်10သန်းလောက်ရဲ့ယာဉ်မောင်းလိုင်စင်နံပါတ်တွေအမေရိကန်နိုင်ငံသား2သိန်းနီးပါးရဲ့အကျွေးဝယ်ခွင့်ဘဏ်ကတ်နံပါတ်တွေလည်းခိုးယူသွားခဲ့တယ်လို့ဖက်ဒရယ်အစိုးရရဲ့ပြစ်မှုဆိုင်ရာ6ခုနဲ့ဆွဲချက်မှာဖော်ပြထားပါတယ်ရှင်။
တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဟာအင်္ဂါနေ့မှာ1012ဦးရှိသွားပြီဖြစ်တယ်လို့အဆိုအရဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်တယ်လို့လည်းဟူဘေးပြည်နယ်ထဲမှာ103ဦးထပ်မံသေဆုံးကြောင်းမကြာသေးခင်ကဟူဘေးကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဟူဘေးပြည်နယ်ထဲမှာပဲနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူကလည်း2100နီးပါးလောက်ရှိတယ်လို့ပြည်နယ်ကျန်းမာရေးကော်မရှင်ကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့မှာဘီဂျင်းမြို့တော်ကစစ်ရုံတစ်ခုကိုအပြာရောင်နှကောင်းစီတက်ရင်လူနာရီကျန်းမာရေးဝန်ထမ်းတွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗီဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4ဦးတိုးလာတဲ့အတွက်စုစုပေါင်း10ဦးဖြစ်သွားတယ်လို့တနင်္လာနေ့ကကြေညာပါတယ်။ ဒီဗိုင်းရပ်စ်ဟာလူထုကျန်းမာရေးကိုအကြီးအကျယ်ခြိမ်းခြောက်နေပြီဖြစ်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီးမက်ထန်ခော့ကကြေညာပြီးဗိုင်းရပ်စ်ကူးစက်မခံရအောင်လူထုကြားကန့်သတ်နိုင်မဲ့လုပ်ပိုင်ခွင့်တွေပေးဖို့အစိုးရကိုတိုက်တွန်းပါတယ်ဒီတော်တွင်ဂျပန်နိုင်ငံယိုကိုဟာမာစေကန်ကဗိုင်းရပ်စ်ကူးစက်ခံရသူ66ဦးပါတဲ့ဇင်ခံသင်းမောတစ်စင်းကိုတီးကြားခွဲပြီးတော့စောင့်ကြည့်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်လက်ရှိသေဆုံးသူဟာ2002-2003တုန်းကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်သေဆုံးသူအရေအတွက်ထက်ပိုပြီးများနေပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကအမေရိကန်ကနေပြည်ပနိုင်ငံတွေကိုပေးအပ်နေတဲ့အကူအညီကို27ရာခိုင်နှုန်းထိအကြီးအကျယ်လျှော့ချဖြတ်တောက်ဖို့အဆိုပြုလိုက်ပါတယ်။2020ဘဏ္ဍာရေးနှစ်အတွက်ဒေါ်လာ 55.9 ဘီလီယံဥပဒေပြုချက်နဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်တော့သမ္မတထရန့်အစိုးရကဒေါ်လာ 44.1 ဘီလီယံသာအသုံးစရိတ်အဆိုပြုလိုက်တာဖြစ်ပါတယ်။အိမ်ပြည်တော်ကအသုံးစရိတ်စီမံခန့်ခွဲမှုဆိုင်ရာရုံးရဲ့ယာယီညွှန်ကြားမှု Raspop ကတော့နိုင်ငံရဲ့ချအကူအညီအထောက်အပံ့ကိုဘယ်လိုပေးမလဲဆိုတာကိုအမေရိကန်အနေနဲ့ပြန်လည်စဉ်းစားသုံးသပ်ရမယ်အချင်းလို့ပြောဆိုလိုက်ပါတယ်။
We need to move beyond the reality of spending money for the Bob Dylan statue in Mozambique or the NASA space
camp. Mozambique ma Bob Dylan ye yauk thu da ma mhou le Pakistan ga NASA akata sakhan Afghanistan ga jwan chin ase cricket atin do lo myo ma ngwe che thong swe ni da dwe ka ni pyaung le bo lo at par de lo pyo so twa da ba tamara ye a thong si so pyu che ko ro hlut daw amat dwe ka ati pyu pe ya ma phit par de au hlut daw naingan cha sat san ye committee ok ထလွတ်တော်အမအီလီယိုအန်ဂယ်ကတော့သမရရဲ့အသုံးစရိတ်အစိုးပြုချက်လွတ်တော်ကိုရောက်လာတဲ့အခါမှာနောက်ဆုံးရောက်သွားမဲ့နေရာအဖြစ်ရည်ညွှန်းပြီးအမိုက်ပုံတစ်ခုကိုဓာတ်ပုံရိုက်ပြီး Twitter လူမှုကွန်ရက်မှာတင်ထားပါတယ်ရှင်
။သမရထရန့်ပေါ်တရားဆွဲဆိုမဲ့ကိစ္စမှာသူ့ကိုစန့်ကျင်ထွက်ဆိုခဲ့တဲ့တက်တေကိုယာဒူးကနေထုတ်ပယ်လိုက်တဲ့ကိစ္စဟာရှက်စရာကောင်းပြီးဥပဒေနဲ့မညီညွတ်တဲ့လက်တုံ့ပြန်မှုဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောကြားလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အတွက်လည်းကာကွယ်ရေးဌာနစောင့်ကြည့်အဖွဲ့ကိုတောင်းဆိုလိုက်ပါတယ်။အင်ပီရောအမျိုးသားလူမျိုးရေးကောင်စီယူကရိန်းရေးရာကျွမ်းကျင်သူဒုတိယဗိုလ်မှူးကြီး Alexandra Bindman ကိုသမ္မတထရန့်ကလက်တုံ့ပြန်ပြီးယာဒူးကထုတ်ပယ်ခဲ့တဲ့အတွက်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့ Mr. Schumer တောင်းဆိုနေတာပါ။ဗင်မန်ရဲ့ထွက်ဆိုချက်ဟာအောက်လွှတ်တော်အနေနဲ့သမ္မတထရန့်အပေါ်ပုံမှန်နှစ်ခုနဲ့တရားစွဲဆိုနိုင်ဖို့လမ်းပွင့်သွားစေခဲ့ပါတယ်။အလားတူအမေရိကန်စစ်တပ်ဒုဗိုလ်မှူးကြီးတဦးဖြစ်သူဗင်မန်ရဲ့အမွှာညီအကိုယူဂျင်ဗစ်မန်ကိုလည်းအမျိုးသားလုံခြုံရေးအဖွဲ့တာဝန်ကနေဖယ်ရှားလိုက်ပါတယ်။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကူးလက်မှတ်ကင်ဆောင်ပြီးဆော်ဒီအာရေဗျနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာ 42,000 ကိုပြန်ခေါ်ဖို့ဆော်ဒီအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုဖိအားပေးနေပါတယ်။ဆော်ဒီအာရေဗျနိုင်ငံတွင်းမှာအရင်ကတည်းကရိုဟင်ဂျာအတော်များများရောက်နေပြီးသူတို့တဲကတချို့ကိုဆော်ဒီမှာအမြဲတမ်းနေထိုင်권ပေးထားပါတယ်။အခုရိုဟင်ဂျာ 4,000 ကျော်ပြန်ခေါ်ဖို့ကိစ္စကိုတော့အဘူဒါဘီမှာလုပ်တဲ့တန်တမာအစည်းအဝေးတစ်ခုအတွင်းဆွေးနွေးပြောဆိုခဲ့တာလို့ဆိုပါတယ်။လာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာလုပ်မယ့်ဆော်ဒီဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစည်းအဝေးမှာဒီကိစ္စကိုထပ်မံဆွေးနွေးပြောဆိုဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်တန်တမာအတိုင်းအဝိုင်းက VOA ဘင်္ဂလားဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကူးလက်မှတ်တွေနဲ့လေးချောင်းကနေတဆင့်ဆော်ဒီအပါအဝင်အရှိအလေပိုင်းနိုင်ငံတွေကိုတွားရောက်တာတွေရှိတယ်လို့ဆော်ဒီဘက်ကယူဆတဲ့အကြောင်းလဲတန်တမန်တွေကပြောပါတယ်ဆော်ဒီမှာရှိနေတဲ့ရိုဟင်ဂျာတွေကိုမနှစ်တုန်းကလည်းနှစ်ကြိမ်ထက်မနည်းဘင်္ဂလားဒေ့ရှ်ကိုပြန်ပို့ခဲ့ပူပါတယ်ဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတွေမှာတော့ရိုဟင်ဂျာသိမ့်နေချီရှိပြီးဒီလူတွေကိုမြန်မာပြည်ပြန်ပို့နိုင်ဖို့မြန်မာအစိုးရနဲ့ညှိနှိုင်းနေပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပေးမယ်လို့ဒုက္ခသည်တွေပြန်လက်ခံမယ်လို့ပြောထားပါတယ်ရှင
်အာဖဂန်ဒုက္ခသည်တွေပါကစ္စတန်မှာခိုးလွန်လာခဲ့တာအနည်း40မြောက်အဖြစ် ရှေ့သတင်းပတ်တဲ့ကျင်းပမဲ့နိုင်ငံကဒုက္ခသည်ညီလာခံကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တယောက်လိမ့်မယ်လို့ပါကစ္စတန်တာဝန်ရှိသူတွေပြောပါရယ်ဖေဖော်ဝါရီ19မှာစတင်ကျင်းပမဲ့နှစ်ရက်ကြာအခမ်းအနားမှာမစ္စတာဂူတာရက်စ်ကအဓိကကျတဲ့မိကွန်းတရက်ပြောကြားမယ်လို့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးဌာနကြေညာချက်ကဆိုပါရယ်ပါကစ္စတန်မှာတရားဝင်မှတ်ပုံတင်ထားတဲ့အာဖဂန်ဒုက္ခသည်ပေါင်း 1.4 သန်းရှိပြီးဒါဟာကမ္ဘာပေါ်ကအကြီးမားဆုံးဒုက္ခသည်စခန်းကြီးလည်းဖြစ်ပါတယ်။နောက်ထပ်အာဖဂန်နိုင်ငံသား 1,000 ကျော်ကတော့အထောက်အထားဆွေဆွမ်းမရှိဘဲပါကစ္စတန်ထဲနေနေကြတယ်လို့ယူဆရပါတယ်။ဂူတာရက်စ်ရဲ့ခီးစဉ်အတွင်းပါကစ္စတန်သမ္မတနဲ့ဝန်ကြီးချုပ်တို့ကိုတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အိန္ဒိယချင်းအီရန်နိုင်ငံမှာလည်းတရားမဝင်နေထိုင်တဲ့အာဖဂန်ဒုက္ခသည်တွေရှိပါတယ်။
အိန္ဒိယထင်ချုပ်တဲ့ကက်ရှမီးယားဒေသကိုအကြီးအကျယ်ပိတ်ပင်ပြီးဩဂုတ်လမှာတော့ဒေသရဲ့တစ်စိတ်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ထိပါနှောက်ယှက်မှုတွေအပေါ်စိုးရိမ်ကြောင်းနဲ့လွတ်လပ်စွာသတင်းဖော်ပြခွင့်ပြုဖို့ကက်ရှမီးယားဒေသသတင်းထုတ်တွေကတောင်းဆိုပါတယ်။အငင်းဘွားကက်ရှမီးယားဒေသကတော့ပါကစ္စတန်နဲ့အိန္ဒိယကြားခွဲခြားအုပ်ချုပ်နေတာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်တွေကိုချင်းချောက်တဲ့အနေနဲ့ဆင့်ခေါ်ရာမျိုးကိုထီးလက်ရောက်တိုက်ခိုက်မှုချင်းချောက်မှုတွေလုပ်တယ်လို့ကက်ရှမီးယားဒေသတွင်ရွေးကောက်ခံသတင်းတောင်များအဖွဲ့ဖြစ်တဲ့ကက်ရှမီးယား Press Club ကပြောဆိုထားပါတယ်
။မင်းမဲအကြမ်းဖက်မှုလုပ်ရက်ကွန်ရက်တစ်ခုကိုတီထောင်လှုပ်ရှားနေတယ်ဆိုတဲ့ဆွဆွဲချက်နဲ့လက်ဝဲရင်းလူငယ်ဂိုင်းတစ်ခုကိုရုရှားတရားရုံးတစ်ခုကထောင်ဒဏ်6နှစ်ကနေ18နှစ်အထိအတိအကျချမှတ်လိုက်ပါတယ်။ပင်ဇာဆိုတဲ့နယ်မြို့မှာတနင်္လာနေ့ကအမိတ်ချစီရင်ရာမှာအသက်20ကျော်အရွယ်တရခန်ခုနှစ်ဦးကို2018သမရရွေးကောက်ပွဲနဲ့ကမ္ဘာဖလားဘောလုံးပွဲကာလအတွင်းအကြမ်းဖက်မှုလုပ်ဖို့ကြမ်းရွယ်မှုပုံမှန်နဲ့ရုရှားဘာသာစကားနဲ့ဆိုရင် The Network လို့အမည်ရှိတဲ့အဲ့ဒီအဖွဲ့ကိုထောင်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA မတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်ပါရှင်နောက်ဆုံးရသတင်းတွေကိုနားဆင်ကြတာပါအမေရိကန်ပြည်ထောင်စုတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း12ဦးထိရှိလာရမှာတဝက်ကကယ်လီဖိုးနီးယားပြည်နယ်ကဖြစ်ပါတယ်။အခုဆိုရင်တရုတ်စားတောက်ဆိုင်အများစုဟာအရင်ကထက်အယောင်ကျလာတယ်လို့ခီးသွွားလုပ်ငန်းတွေနဲ့အငှားရင်မောင်းတဲ့လုပ်ငန်းတွေမှာထိခိုက်မှုတချို့ရှိလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာအမေရိကန်တချို့က VOE ကိုပြောပါတယ်။ဆက်ပြီးနားဆင်ပါရှင်။တနင်္လာနေ့ကနောက်ဆုံးရရှိတဲ့သတင်းတွေအရအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရသူပေါင်း12ဦးရှိလာတဲ့အထက်မှာကယ်လီဖိုးနီးယားပြည်နယ်မှာကူးစက်ခံရသူ6ဦးရှိနေတာပါ။2ဦးကတော့ Santa Clara County ကဖြစ်ပြီးနောက်ထပ်2ဦးကတော့ San Bernardino County နဲ့နောက်တဦးက Los Angeles County နောက်ဆုံးတဦးကတော့ Orange County ကဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေဟာကယ်လီဖိုးနီးယားပြည်နယ်မှာအရေးပေါ်အဆင့်ရောက်ရှိတဲ့အနေအထားမရှိပေမဲ့တဖြည်းဖြည်းကူးစက်ခံရတဲ့အရေးအတွက်တိုးလာနေတဲ့အပေါ်မှာတော့စိုးရိမ်မှုတချို့ရှိလာပါတယ်။ဒါကြောင့်တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းရဲ့နှစ်စဉ်ညစာစားပွဲအစီအစဉ်ကိုရွှေ့ဆိုင်းခဲ့တယ်လို့အသင်းရဲ့ဒုဥက္ကဋ္ဌဒေါ်လေးနိုင်ဤက VOE ကိုပြောပါတယ
်။ SCBCA ဆိုတာ Southern California Burma Chinese Association ကပြီးခဲ့တဲ့ရှင်းရနေည Annual Dinner လုပ်ဖို့ရှိတယ်။နှစ်တိုင်းဟိုတရုတ်နှစ်တကူသမင်းစားပွဲပေါ့နော်အဲ့ဒါဆိုရင်တို့ကစိတ်ပူတဲ့အခါကျတော့တို့ကအဲ့ဒီပွဲကိုပြန်ကျင်းညမယ်ဆိုပြီးတော့ရက်ရွှေ့လိုက်တယ်လူ900ကျော်မယ်ဆိုတော့ဒီမှာဒီလူ900ကျော်တဲ့ဟာတွေတချို့ပွဲတွေမလုပ်သေးခြင်းဘူးဆိုတော့အပန်းကြားတယ်အဲ့ဒီအတွက်ကြောင့်တချို့ပွဲတွေဖြတ်တယ်ဒါပေမဲ့တချို့ပွဲကတော့လည်းလုပ်တာပဲ
အမေရိကန်မှာနောက်ဆုံးတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးကိုဖေဖော်ဝါရီလ6ရက်နေ့ကကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာကောင်တီမှာတွေ့ခဲ့တာပါသူတို့2ဦးလုံးဟာတရုတ်နိုင်ငံကိုမကြသေးခင်ကခီးသွားခဲ့ကြသူတွေဖြစ်တယ်လို့ USA Today သတင်းမှာဖော်ပြထားပါတယ်သူတို့2ဦးထဲက1ဦးနဲ့အတူနေခဲ့သူမည်သူမဆိုယောဂပိုးကူးစက်နိုင်ခြင်းအန္တရာယ်အများဆုံးရှိနေသူတွေလို့စဉ်းစားမှာဖြစ်ကြောင်းကောင်တီရဲ့ပြည်သူ့ကျန်းမာရေးဆိုင်ရာလက်ထောက်တာဝန်ခံဒေါက်တာဆာရာရက်ဒမန်ကပြောပါရယ်သူတို့နှစ်ဦးလုံးကိုအခြားလူတွေနဲ့အဝေးမှာနေဖို့နဲ့သူတို့ရဲ့နေအိမ်တွေမှာပဲ14ရက်ကြာဆက်ပြီးနေဖို့ကန့်သက်ထားတယ်လို့ဖြားနာတဲ့ယောဂအခြေအနေကိုလည်းကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်နေတယ်လို့ကောင်တီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ဒါကြောင့်ဆေးရုံတွေအတွက်ကျန်းမာရေးဌာနကအမိန့်ထုတ်ပြန်ထားတဲ့အထူးစောင့်ကြည့်စစ်ဆေးရမယ့်အခြေအနေနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်အခြေဆိုင်မန္တလေးဂဇက်သတင်းစာထူထောင်သူလည်းဖြစ်ကိုတိုင်လည်းကျန်းမာရေးဝန်ထမ်းတက်ဦးလည်းဖြစ်တဲ့ဦးမောင်မောင်ကြီးက VOA ကိုအခုလိုပြောပါရယ
်လူနာတွေကတရုတ်ပြည်ကပြန်လာတယ်လို့ဘာလို့ history ပေးရင်ချက်ချင်းအဲ့လိုအရန်တတိထားပြီးတော့တေချာ history ယူရမယ်နောက်ပြီးတော့ လီရှူလမ်းကြောင်းမှာဖြစ်တဲ့ယောဂလက္ခဏာတွေပါရှိရင်အားလုံးကာကွယ်ရေးဥဆုံးအပြင်နဲ့အင်ဂျီကောင်းခေါ်တာပေါ့အဲ့လိုမျိုးဝါမယ်ဟိုနောက်နှာခေါင်းစည်းတွေပါနေတီချာအင်းဆုံးပြုတ်ပြခိုင်းရမှာပေါ့နော်အင်းဆုံးနဲ့လူနာကိုခွဲထားတယ်ဈေးရုံမှာအဓိက၃မျိုးလို့လေနှာခေါင်းထဲကချွတ်တဲ့အီရဲအာခေါင်မှာရဲနောက်ပြီးတော့ဒလိရှိရင်ဒလိရဲအဲ့၃ခုကိုဆွတ်ပြူပါဆွတ်ပြူပြီးပိုးမွေးယူဖို့ယူတာပေါ့နော်ယူပြီးတော့အဲ့ဒါကိုတီးတန့်ထုတ်ပြီးတော့ CDC ကိုပို့ရတယ်ပေါ့နော် CDC ကသူတို့လူလွတ်ပြီးလာယူဆိုဈေးရုံမှာလုပ်ကြအောင်လို့ပေါ့ဆိုတာမန်ဈေးရုံကဘာလုပ်လဲဆိုတော့အပြားရှိတယ်အဲနောက်လီရှူလန်ကျောင်းမှာရှိတဲ့ယောဂလက္ခဏာတွေချောင်းဆိုးနာစီအမျိုးပြောလေဆိုရင်တာမန်သူက screening လုပ်ပါတယ် screening ကဘာတွေလုပ်တယ်ဆိုတော့ခုနပြောတဲ့သုံးမျိုးယူတယ် flu A ရှိလားမရှိလား flu B ရှိလားမရှိလားအဲ့ kit တွေနဲ့စမ်းပါတယ
်ဟုတ်ကဲ့ဒါဆိုရင်ဒီ corona virus ပိုးကတရုတ်ကနေစတင်ပြန့်နှံ့လာတာဆိုတော့ဒီတခြားအမေရိကန်တွေကအာရှတရုတ်တွေကိုတွေ့လို့ရှိရင်ဟိုကြောက်တာတို့ရှောင်သွားတာမျိုးအဲ့ဒါမျိုးတွေရောရှိလားရှင်အထူးသဖြင့်ကျောင်းတွေမှာပေါ့နော
်ထက်တန်းကျောင်းတွေမှာတော့တချို့နည်းနည်းဖြစ်တယ်ပြောတယ်ဖြစ်တယ်ဆိုတာဥပမာနာစီချောင်းဆိုကြည့်ရင်တရုတ်အနယ်ဘွားတွေဖြစ်တယ်ဆိုရင်ကျောင်းကတော့အင်ပြန်ဆွတ်ပါတယ်ကျောင်းမလာဖို့ပြောပါဆိုတော့ကျွန်တော်တို့နေတဲ့အာကီဒီယာဒီနာတဝိုက်ရာကျောင်းမှာတော့ထက်တန်းကျောင်းမှာတော့ကျမတော့ရန်တတိထားတယ်။နာစီချောင်းစုံနည်းနည်းဖြစ်တာနဲ့အဲ့ဒီကျောင်းသားကိုအင်ပြန်ထွက်ပါ။စင်တန်ခွဲခြားပြီးတော့လူမျိုးခွဲခြားပြီးတော့မဟုတ်ဘူးပေါ့နော်။သူကကျမရေးကိုအကြောင်းပြချက်ကိုဥတီပြီးတော့အင်ပြန်ထွက်ပါ
။လောလောဆယ်မှာတော့ခီးသွားလုပ်ငန်းတွေမှာထိခိုက်မှုရှိနေပြီးစားတောက်ဆိုင်လုပ်ငန်းအပါအဝင်အငှားရည်မောင်းတဲ့လုပ်ငန်းတွေမှာပါထိခိုက်မှုတချို့ရှိလာတယ်လို့ဒေါ်လေးနိုင်ဤကပြောပါတယ်။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့ကနေစတင်ပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံတွင်သေဆုံးသူအရေအတွက်ဟာအခုဆိုရင်900ထဲမနည်းရှိသွားပြီးလူပေါင်း4000ကျော်ကူးစက်ခံခဲ့ရပြီဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနဘက်ကထုတ်ပြန်ကြေညာထားပါတယ်ရှင်အခုနောက်ဆုံးရသတင်းတွေအရဆိုရင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ1000ကျော်ရှိသွားပြီဖြစ်ကြောင်းတရုတ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်မှာပါ။ကရင်အမျိုးသားအစည်းအရုံးတက်မဟာ5ဒေသမှာဖေဖော်ဝါရီလ3ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမြန်မာတက်မတော်ဘက်ကလက်နက်ကြီးအလုံး600ကျော်ပစ်ခတ်ခဲ့တာကြောင့်ဒီရွာသား300ကျော်ဟာနေရက်စွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒီနောက်ဆုံးအခြေအနေကိုတော့ကျမတို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။ကရင်ပြည်နယ်ဖားပုံခရိုင်မှာလှုပ်ရှားနေတဲ့မြမတက်မတော်တပ်ဖွဲ့ဝင်များဟာဖေဖော်ဝါရီလ3ရက်ကစပြီးကရင်အမျိုးသားတက်မတော်တက်မာ9နယ်မြေမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါရယ်။ဒါအပြင်ဖားပုံခရိုင်ဒွေလိုမြို့နယ်လေးဖို့ထားကျွရအုပ်စုကဝါတိုးကိုကျွရသားနှစ်ဦးပစ်ခတ်ခံရတာကြောင့်ဒဏ်ရာပြင်းထန်စွာရခဲ့ကြောင်း KNU တက်မာ9ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုစောကလေးတို့ကအခုလိုပြောပြပါတယ်
။လက်နေကြီးဆုံးရနေ့မှာသူပြေးတာဘလုံးက40ဖတ်ရနေ့မှာလည်းတစ်ခါထားပြေးတယ်အဲ့မှာကဒီကူဒီရွာမှာဒီကြတာဘုခုလုံးအခြားရွာတွေကမှာကြတာ6လုံးကြည့်ရဲ့ဒီမှာပဲတစ်ခါသူထားတော့ပြေးတာကအဲ့မှာကူဒီရွာမှာကြတာ15လုံး60ကျော်သွားတာပေါ့။တန်းညာကြောက်လန့်ပြီးတော့ထွက်ပြေးသွားတာတော့ရှိတယ်။အဲ့ဒီဒီနေ့မှာပဲဒီကူဒီရွာမှာအေဂျီ45လုံးကဟိုတခြားနေရာကိုရှိကြောင်းပြီးတော့မှလူကြီးကလည်းအဲ့ဒီမှာအဲ300နဲ့30လောက်ဖြစ်တာပေါ့နော်အဲ့ဒီမှာသူတို့တခြားနေရာကိုရှိကြောင်းအောင်လည်းသူတို့หนีလို့မရတော့ဘူးအဲ့ဒီအဲ့ဒီမှာစောင့်ပြီးတော့မှဒီတစ်ခါဒီရွာသားတစ်ယောက်ကဖြေသွားတဲ့လူနေရာသူ့ရဲ့ပြည့်စည်မှုတနေရာမှာတော့ပုံတာရှိတယ်သွားပို့တော့အဲ့ဒီတတ်မလို့တတ်ဖက်ဒီချိုးနဲ့သွားပြီးတော့တွေ့တဲ့ခါကျတော့ဒီသမလို့တောက်ဖက်ကနေပြီးတော့ဒီကြောသမ်းရောက်ပြည့်တဲ့ပြည့်ထက်လိုက်တာပေါ့လေနော်ပြီးတော့အဲ့ဒီမြောက်စလုံးတိုင်ရရရှိတဲ့နော်ဟိုပြည့်ခတ်မှုဖြစ်တာဒီကအချင်းချင်းဆိုပြီးတော့ပြဿနာမရှိဘူးပေါ့ဒီကြောသားမျိုးဒီလိုပြည့်တာမျိုးရတော့ဟိုရွာသားတွေကမိနာတာပေါ့တော့ AC နဲ့ပတ်သက်တဲ့ဒီအချက်လက်နေလဲသွားပြီးတော့ချိုးဖောက်ရရောက်တာ
မြန်မာစစ်တပ်ဘက်ကတော့KNU ထိန်းချုပ်ရာဒေတာတွေကိုဒေတာဖွံ့ဖြိုးရေးဆိုပြီးလမ်းဖောက်တဲ့ကိစ္စတွေလည်းလုပ်နေတာပါဒီအတွက် KNU လက်အောက်ခံ အောက်ခြေတပ်မဟာတွေနဲ့တိုက်ပွဲတချို့ဖြစ်ခဲ့ပါတယ်။တပ်မဟာကလက်အောက်ခံတပ်တွေနဲ့မကြာခဏဆိုသလိုထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ KNU ဘက်ကကန့်ကွက်မှုတွေရှိခဲ့ပေမဲ့မြမတပ်မတော်ဘက်ကဆက်လက်လှုပ်ဆောင်ခဲ့တယ်လို့လည်း KNU ဘက်ကဆိုပါတယ်။အခုနောက်ပိုင်းမှာတော့ရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်တာအပြင် KNU ထိန်းချုပ်တဲ့နယ်မြေတွေပေါ်မှာဒရုန်းယာဉ်များလွတ်ပြီးစုံစမ်းထောက်လှမ်းမှုတွေပိုလုပ်လာတယ်လို့လည်းဆိုပါတယ်
။ကြွကြွဆိုတာရှိတယ်ထောက်ဆက်ဖို့မှာရတော့ပို့ပြီးတော့ဒီဒုံးညလွတ်တာပုံရလာတယ်အဲ့လိုတော့ဒီ2020မှာလည်းပဲဆက်လက်ပြီးတော့လည်းအဲဒုံးကိုလွတ်နေတာပဲဆက်ပြီးတော့လုံမယ်ဆိုလို့ရှိရတော့ဒါအဲတစ်ဖက်နဲ့တစ်ဖက်ပေါ့လေအဲယုံကြည်မှုကိုဟိုကြိတ်ခိုက်ရှင်ပြီးတော့မှဒီတစ်ဖက်နဲ့တစ်ဖက်မယုံကြည်တော့ပဲနဲ့ဒီပြဿနာကိုပို့ပြီးတော့ဖြေထွားလာတဲ့အနေထားပဲဖြစ်သွားမယ်ဟုတ်ကဲ
့နောက်
တော့ဒီ ICA စာချုပ်ထဲမှာကအဲ့လိုအပြည့်ခရစေကာလဒီနိုင်ငံရေးတည်ဆုံဆွေးနွေးကာလပေါ့အဲ့ဒီမှာတစ်ထည့်နဲ့တစ်ထည့်ပေါ့လေစုံမဖောက်လွမ်းတာတို့ပါတို့တာလောကမလုံရဘူးဆိုတာလည်းပါနေပါလေ
KNU တက်မှာငါကန့်ကွက်စာပို့ထားတဲ့အခြေအနေနဲ့ပတ်သက်လို့အရှိတောင်တိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့အချိန်ချင်းစ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြည့်ခရစေလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မှ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးခဲ့ပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ Indonesia သမ္မတဂျိုကိုဝီဒိုဒိုကို Australia ပြည်ထောင်စုပါလီမန်ကဂုံတူးဆောင်ဧည့်သည်တော်အဖြစ်ရှာရှာပပဖိတ်ကြားခဲ့လို့တနင်္လာနေ့ကမိတ်ကွန်ပြောကြားခဲ့ပါတယ်။တချိန်ကအင်ဒိုနီးရှားသမ္မတရဲ့မိုဘိုင်းဖုန်းဆက်သွယ်မှုကိုဩစတြေးလျကကြားဖြတ်နားထောင်ဖို့ဂျိုးပန်တာဩစတြေးလျမှာခိုလုံခွင့်တောင်းသူတွေကိစ္စမူးယင်မှောင်ခိုမှုနဲ့ဩစတြေးလျနိုင်ငံသား2ဦးကိုတည်တံပေးခဲ့တဲ့ကိစ္စတွေနဲ့နှစ်ဖက်တင်းမာနေချိန်မှာအခုလိုအင်ဒိုနီးရှားသမ္မတရဲ့ခီးစဉ်ကနှစ်နိုင်ငံကြားဆက်ဆံရေးပြန်ကောင်းမွန်အောင်တည်ဆောက်နိုင်ဖို့ဩစတြေးလျအတွက်အခွင့်အလမ်းတစ်ခုဖြစ်တဲ့အကြောင်းဖီးလ်မာစီယာစစ်ဒနီမြို့ကနေသတင်းပေးပို့ထားတာကိုကိုညာဝင်းအောင်ကတင်ပြမှာပါရှင်
။ဩစတြေးလျနိုင်ငံနဲ့မွတ်စလင်အများစုရှိတဲ့မြောက်ဘက်အင်ဒီဂျင်အင်ဒိုနီးရှားနိုင်ငံတို့ကြားဆက်ဆံရေးကတော့ပြီးခဲ့တဲ့နှစ်တွေအတွင်းတိတိတသာတိုးတက်လာခဲ့ပါတယ်။ဩစတြေးလျအင်ဒိုနီးရှားနှစ်နိုင်ငံဆက်ဆံရေးနှစ်90မြောက်အဖြစ်သမ္မတဂျိုကိုဝီဒိုဒိုကဩစတြေးလျရဲ့လွှတ်တော်နေရာပေါင်းပါလီမန်မှာမိတ်ကွန်းပြောကြားခဲ့တာပါ။သူဟာဩစတြေးလျပါလီမန်မှာစကားပြောခွင့်ရတဲ့ဒုတိယမြောက်အင်ဒိုနီးရှားသမ္မတလည်းဖြစ်ပါတယ်။သမ္မတဝီဒိုဒိုအတွက်တော့စီးပွားရေးဖွံ့ဖြိုးမှုနဲ့နိုင်ငံသားယဉ်ကျေးမြို့နံမှုကိုဆွဲဆောင်ဖို့ကအဓိကဦးစားပေးဖြစ်ပါတယ်။ဩစတြေးလျနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ချုပ်ဖို့အင်ဒိုနီးရှားလွှတ်တော်မှပြီးခဲ့တဲ့အပတ်ထဲအတည်ပြုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကတောမီကျောက်ပျက်စီးဆုံးရှုံးခဲ့တာကိုနလန်ထူရေးကိစ္စမှာအင်ဒိုနီးရှားအနေနဲ့အကူအညီတွေပေးသွားမယ်လို့သမ္မတဝီဒိုဒိုကဩစတြေးလျပါလီမန်မိတ်ခွန်းမှာထည့်သွင်းပြောကြားပါတယ်။ဩစတြေးလျအင်ဒိုနီးရှားနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုပမာဏကဒေါ်လာ17ဘီလီယံဘို့အထိရှိပါတယ်။ကွန်ဒွေရေးသဘောတူညီချက်အသစ်ကိုသာအတည်ပြုခဲ့ရင်နှစ်နိုင်ငံစလုံးရဲ့ Twin Gongon အားလုံးနီးပါးကိုဖယ်ရှားပစ်မှာဖြစ်ပါတယ်။ဒါဟာကဏ္ဍအတော်များများအတွက်ကောင်းမွန်တဲ့ရလဒ်ဖြစ်တယ်လို့ဩစတြေးလျကွန်ဒွေရေးဝန်ကြီး Simon Birmingham ကပြောပါတယ်
။ Around 500,000 tons of grain, a huge boom particularly for our West Australian grain growers. Big opportunities in terms
of ဘယ်ဒီနဲ့တန်းချင်း9000လောက်ကွန်ဒွေနိုင်မယ်ဆိုရင်ဩစတြေးလျနောက်ဖက်ချမ်းကတောင်သူတွေအတွက်ဒါဟာကြီးမားတဲ့လုပ်ငန်းကြီးတရားဖြစ်ပါတယ်။ဒါအပြင်အစားကွန်ဒွေမှုနဲ့စစ်စစ်ဝန်လံကွန်ဒွေမှုတွေအပြင်ဝန်ဆောင်မှုလုပ်ငန်းအပိုင်းမှာပါကြီးမားတဲ့အခွင့်အလမ်းတွေရလာမှာပါ။ဩစတြေးလျကပညာရေးဝန်ဆောင်မှုပေးသူတွေတက္ကသိုလ်တွေနဲ့သံမွေးဝန်ကြောင်ပညာရေးကျောင်းတွေဟာအင်ဒိုနီးရှားမှာသွားရောက်လုပ်ကိုင်နိုင်မဲ့အခွင့်အလမ်းစစ်တွေရလာမှာဖြစ်ပါတယ်
။နိုင်ငံရင်းနှီးတဲ့ဆက်ဆံမှုတွေကနေဥရုယာတီထိန်းသိမ်းရေးမှာပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုဆိုရင်နိုင်ငံစလုံးဟာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့သဘာဝဘေးဆိုးကာကွယ်ရေးကိစ္စတွေမှာပူးပေါင်းလုပ်နေကြပါပြီ။အင်ဒိုနီးရှားနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေထူထောင်နိုင်ဖို့ဩစတြေးလျခေါင်းဆောင်အဆက်ဆက်ကကြိုးပမ်းလာခဲ့ပါတယ်။ကောင်းဆောင်ပိုင်းမှာဒီလိုစိတ်အားထက်သန်မှုရှိပေမဲ့ဩစတြေးလျနိုင်ငံသားတွေကဒီလောက်တက်တက်ကြွကြွမရှိလာပါဘူး။2019ခုနှစ်တုန်းကဆစ်ဒနီအခြေစိုက်လူဝီအင်စတီကျူသုတေသနအဖွဲ့ရဲ့စစ်တမ်းအရကမ္ဘာပေါ်မှာအင်ဒိုနီးရှားဟာဩစတြေးလျရဲ့အကောင်းဆုံးမိတ်ဆွေဆိုတာကိုဩစတြေးလျနိုင်ငံသား100ခန့်နှုန်းကသာအတိအမှတ်ပြုတယ်လို့ဆိုပါတယ်။ဩစတြေးလျမူရေးခိုင်သားတွေဘေးမြူမှောင်ခိုဖို့ကြိုးစားတာကို2005ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံမှာဖမ်းမိခဲ့တဲ့ကိစ္စကိုလည်းအလေးထားပေးဖို့ဩစတြေးလျအစိုးရကိုအင်ဒိုနီးရှားကတိုက်တွန်းနေပါတယ်။ အဲ့ဒီဂိုင်းအဖွဲ့ဝင်၅ဦးအင်ဒိုနီးရှားမှာထောင်ဒဏ်တစ်သက်ကြခံနေရပါတယ်။သူတို့တွေကဘာလီနိုင်လို့လူသိကြတဲ့နှစ်ဦးကိုတော့တေတံပေးကွပ်မျက်ခဲ့ပါတယ်။ပြစ်မှုကျွလွန်ခဲ့တဲ့မူရင်မော်ဂိုဂိုင်းဝင် René Lawrence နဲ့အခြားတူဦးကိုတော့လူငင်းချမ်းသာကွင်းနဲ့2018ထဲမှာပြန်လွတ်ခဲ့ပြီးအခုအင်ဒိုနီးရှားသမ္မတရဲ့ခီးစဉ်ကိုအကြောင်းပြုကာထောင်ထဲကြံသူတွေကိုပြစ်ဒဏ်လျှော့ဖို့ပေးဖို့ရှောက်ထားကြပါတယ်ခင်ဗျာ
။ကုညံဝင်းအောင်ပြောပြသွားတာပါ။မကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာမြန်မာတခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြမှာပါ
။ပြည်ထရေးဝန်ကြီးတင်ခန့်အပ်လိုက်တာကမြမလုံခြုံရေးနဲ့နိုင်ငံရေးအပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat ကစောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်။အာရှဆိုင်ရာလုံခြုံရေးကာကွယ်ရေးနောက်အာရှပစိဖိတ်ဒေသတွင်းအမေရိကန်ရဲ့မူဝါဒတွေကိုသုံးသပ်တဲ့အကြီးတဲ့ Editor ပရာရှနက်ပါရာမီဆဝရန်ရေးသားထားတာပါ။ပြည်ထရေးဝန်ကြီးတဲ့အဖြစ်ဒုတိယဗိုလ်ချုပ်ကြီးဆိုးထုတ်ကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအမည်တင်သွင်းပြီးသမရကခန့်အပ်လွတ်တော်ကတင်းနှလာနေမှာအတီးပြုတ်လိုက်ပါပြီ။ပြည်ထရေးဝန်ကြီးတစ်ဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်ကတမရော်နယ်ရောနိုင်ငံရေးနယ်ပါစိမ့်သူတော့မဟုတ်ပါဘူး။ဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်ကစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ဆရာဖာအကြီးအကဲအဖြစ်2016ခုနှစ်ကတည်းကတာဝန်ယူခဲ့သူဖြစ်ပြီးအခုပြည်ထရေးဝန်ကြီးအဖြစ်သူ့ကိုခန့်အပ်တာကအဆက်အဆက်ရှိတယ်လို့အများကယူဆပါတယ်။ဒါပေမဲ့လည်းတချို့ကတော့အရင်ပြည်ထရေးဝန်ကြီးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုယာရုကဖေရှားတာကဒေါ်ဆန်းစုကြည်နဲ့ရင်းနှီးတာကြောင့်လည်းပါတယ်လို့ခန့်မှန်းပြောဆိုကြပါတယ်။ဒီပြောဆိုချက်တွေသာမှန်မယ်ဆိုရင်တော့လမ်းမလှရီအတွင်းပြည်ထရေးဝန်ကြီးတဲ့ဒုတိယဗိုလ်ချုပ်ကြီးဆိုထုတ်လုတ်ပိုင်ခွင့်အာဏာစတင်ကျင့်သုံးလာချိန်မှာရွေးကောက်ပွဲနှစ်အတွင်းNLD ဒေါ်ဆန်းစုကြည်နဲ့ဆက်ဆံရေးဒါမှမဟုတ်လဲလုံခြုံရေးဘက်မှမူဝါဒအပြောင်းလဲတွေထွက်လာမှရှင်းတယ်လို့သုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ The Diplomat.com မှာဖတ်ရှုနိုင်ပါတယ်ရှင်။နိုင်ငံတကာတရားစီရင်ရေးနှင့်မြန်မာဆိုတဲ့ခေါင်းစဉ်နဲ့ counterpunch.org မှာ Jonathan Power ရေးသားထားတဲ့စောင်းပါကိုလည်းကောက်နှုတ်တင်ပြလိုပါတယ်။ကမ္ဘာတရားရုံးလို့ခေါ်တဲ့နိုင်ငံတကာတရားရုံး ICJ ကမြန်မာအနေနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေကနေကာကွယ်ပေးဖို့အပါအဝင်ဂျာကာလအစီအမံတချို့ကိုဆုံးဖြတ်ချက်ချခဲ့တာဟာဆိုရင်မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးဆုံးဖြတ်တာမဟုတ်ကြောင်းဒါပေမဲ့လည်းရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုအပြင်းအထန်ရှုတ်ချလိုက်တာလို့သုံးသပ်ကြောင်းစောင်းပါကိုဆက်ထားပါတယ်နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုဟန်တားနိုင်ရေးကြိုးပမ်းတဲ့အနေနဲ့မြန်မာဘက်ကကြိုးစားလာခဲ့တယ်လို့ဆောင်းပါးကဆိုပါတယ်။အဲ့ဒါကတော့ ICJ ဆုံးဖြတ်ချက်မတိုင်ခင်နိုင်ရီပိုင်းအလိုမှာပဲရခိုင်ရေးမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့ခြင်းရှိပြီးစစ်တပ်တရားစီရင်ရေးနဲ့ဆောင်ရွက်မယ်လို့ဒေါ်ဆန်းစုကြည်က Financial Times ကိုပြောခဲ့တယ်ဆိုပြီးဆောင်းပါးကဖော်ပြပါတယ်။ရခိုင်ရေးမှာအပြင်ကပုံကြီးချဲ့တဲ့ထင်းအောင်ထင်းမဖြစ်အောင်လုပ်တယ်လို့ဒေါ်ဆန်းစုကြည်ကဆွဆွဲတာပါဒါပေမဲ့လည်းနိုင်ငံတကာတရားရုံးရဲ့တရားစီရင်ချက်ကလက်တွေ့မြေပြင်အခြေအနေမှာဘယ်လောက်တည်ရောက်မှုရှိမလဲဆိုတာကတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းစောင့်ပါရှင်ကသုံးသပ်ထားပါတယ်အပြည့်အစုံကိုတော့ counterpunch.org မှာဖတ်ရှုနိုင်ကြပါတယ်ရှင်
မတ်တင်ကြီးထိုက်ပါရှင် VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြခင်နိုင်ပိုင်းနိုင်ဝက်အတွင်းတင်ဆက်မဲ့ဒုတိယပိုင်းမှာတော့စီးပွားရေးကဏ္ဍတက်တန့်အောင်သတင်းလွှာမြန်မာတခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုနှာစင်ရမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဒီဖိလစ်ပင်းကအရာလာဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာဒါအမှန်တကြီးတဲ့ကုမ္ပဏီမျိုးကဒီကျွန်တော်တို့ဒီတိုင်းပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်။အဲ့တော့အခြေအနေအလုံးကဟိုဆိုလေ
းဒါကတော့ယင်းနှိမ့်ညံ့မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype နဲ့ဆက်သွယ်မေးမြန်းထားတာတွေကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါတက်တန်ရောင်သတင်းလွှာနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုတင်ဆက်ပေးဖို့လည်းရှိပါတယ်ရှင်။အခုတော့ပထမဦးဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာပါ။ဘီလင်းကမြေအိုးလုပ်ငန်းမှာဆက်လက်လုပ်ကိုင်မဲ့သူရှားလာတာရောအိုးလုပ်ဖို့အရေးအမြစ်တွေဈေးတက်လာတာကြောင့်မှလုပ်ငန်းလုပ်ကိုင်သူတွေနေသွားပြီးအိုးလုပ်ငန်းဆက်ပြီးရပ်တည်ဖို့ခံနေပါတယ်။မြစ်မခသတင်းအေဂျင်စီကမတ်မေတကြံဟင်းကနေတင်ပြထားပါတယ်ရှင
်။မွန်ဂျီနဲ့ဘီလင်းမြို့နဲ့မြို့ပြလုပ်ငန်းတစ်ခုဖြစ်တဲ့အိုးလုပ်ငန်းတွေဟာရေတံမှုတွေပေါ်လာပြီးနောက်ပိုင်းမှာတော့အိုးသုံးဆွဲသူတွေနေပါလာတဲ့အတွက်တိမ်မြုပ်ပြက်ွယ်တော့မယ့်အခြေအနေနဲ့ကြုံတွေ့နေရတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။ဘီလင်းမြို့နယ်မှာအိုးလုပ်ငန်းကိုနှင်းမလေးကျွာကမီယိုဖလာဖြစ်နှစ်ပေါင်းများစွာကလေးကလုပ်ကိုင်ခဲ့ကြတာပါ။1990ပြည့်နှစ်ရဲ့အရှိပိုင်းကာလတွေမှာတော့အိုးလုပ်ငန်းလုပ်ကိုင်သူပေါင်း200ကျော်ခန့်ရှိခဲ့တယ်။2000ပြည့်နှစ်ကစတင်ပြီးတော့အိုးလုပ်ငန်းလုပ်ကိုင်သူဦးရေဟာတဖြည်းဖြည်းနဲ့လျော့ပါလာရကနေ2010ခုနှစ်တွင်မှာတော့80ဦးထိရှိခဲ့ပြီးတော့2020မှာတော့အိုးလုပ်ငန်းလုပ်ကိုင်သူဟာ10ဦးခန့်သာရှိတော့တယ်လို့ဆိုပါတယ်။အိုးလုပ်ငန်းတွေပြတ်ကွယ်လာခြင်းနဲ့ပတ်သက်ပြီးတော့ဘီလင်းမြို့နယ်မှာအိုးလုပ်ငန်းလုပ်ကိုင်သူမတ်ထေးနွယ်ကအခုလိုပြောပါတယ်
။အိုးလုပ်ငန်းမထုံကားဘူးလေ။အယောင်ဝင်ရတဲ့ပါတယ်။ဟိုကဟိုရေတပ်မှုတွေထွက်လာတော့
ရေတံမှုတွေသုံးဆွဲလာတဲ့အတွက်အိုးသုံးဆွဲသူတွေနေပါလာရကအိုးလုံသားလူငယ်တွေဟာအလုတ်ကင်ကောင်းတဲ့ထိုင်းနိုင်ငံတရုတ်နိုင်ငံလိုဒေသတွေကိုသွားရောက်ခြင်းနဲ့အိုးလုပ်ငန်းတွေမှာအလုတ်သမားရှားပါလာခြင်းဖြစ်တယ်လို့လည်းအေယာနွေစင်အိုးရောင်းဝယ်ရေးလုပ်ငန်းလုပ်ကိုင်သူဒေါ်မျိုးမျိုးအေးရခုလိုပြောပါတယ
်အလုတ်သမား900ခန့်တိုင်ရဲ့လောက်တတ်တဲ့လူတွေကလည်းအသက်ကြီးဝိုင်းနောက်ထပ်ကလေးတွေကလည်းလက်ဆင့်ကံမယူတော့အောင်နိုင်ငံသားတွေပဲသွားပြီးတော့လုံလောက်ကြတာပေါ့နော်ဒါမျိုးကနေတာပေါ့ပတ်စံရနေတော့မလုပ်ချင်ကြတော့အပြင်မထွက်ပြီးလည်းအဲ့ခါကျတော့လောက်သမားအခက်ခဲစီတယ
်လက်ရှိချိန်တွေမှာတော့အိုးလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်မှုအတွက်အလုတ်သမားငှားရမ်းလို့မရချောင်းကိုအိုးလုပ်ငန်းလုပ်ကင်သူမတ်ထင်းတွေကခုလိုပြောပါတယ
်ရောင်းဝယ်ရပါတဲ့ခါကျတော့ဒီမှာလုပ်ငန်းမတွင်ကျေတော့ဘန်ကောက်သွားတဲ့လူနဲ့မလေးရှားသွားတဲ့လူနဲ့အဲ့လိုဖြစ်ကုန်တော့လူကြီးပိုင်းတွေပဲကျန်တော့ကလေးတွေကမရှိတော့ဘူး
ဒါအပြင်အိုးလုပ်ငန်းတွေမှာလုပ်အားကနည်းပါတဲ့အတွက်အလုပ်သမားရှားပါခြင်းဖြစ်တယ်လို့မှတ်တမ်းထားကပြောပါတယ်
။အလုပ်သမားအခက်ခဲစီရပေါ့။အလုပ်သမားတွေကအိုးလုပ်တာပတ်စံပေးရနည်းတယ်။ဘာသူရဲ့ပေါက်စီကဒီအိုးတော့တော့အလုံး20လုပ်ပြီး1500ပဲပေါက်တာ။ဒီ1500ဘူးသူကလည်းလုပ်ရတာမြကြီးကအစနှူးရတယ်လေ။မြကြီးကအစနှူးရတယ်ပြီးလို့ရှိရင်နှူးရလို့ရှိရင်ပစင်နဲ့ချစ်ပြီးလို့ရှိရင်ခါလူနဲ့နင်းရပြီတဲ့။အဲ့လိုမျိုးပေါ့မင်းဒီကွာမှတခါသူ့ကိုမြင်ကြီးကိုညက်အောင်နေပြီးမှလုံပြီးတော့မှခါနဲ့ရတာဆိုတော့အခက်ခဲရတော့ရှိကြပေါ့အဲ့ဒီအလုတ်သမားမှလည်းခက်ခဲရှိကြပေါ့ဘာမှလို့လောက်တာကတော့
အကျန်သမား
အကျန်သမားမခက်ခဲရင်တော့ဘာမှလို့လောက်တာမခက်ခဲပါအကျန်သမားပဲနည်းနည်းခက်ခဲရ
ဒါတင်အိုးလုပ်ငန်းတွေမှာအိုးလုပ်တဲ့မြေထင်းလုပ်အားကစတာတွေကတစ်နှစ်ထက်တစ်နှစ်ပိုပိုပြီးတော့ဈေးမြင့်တက်လာတဲ့အတွက်အိုးလုပ်ငန်းတွေဟာအကျိုးအမြတ်နည်းပါးလာတဲ့အကြောင်းမထင်းတွေကအခုလိုဆက်ပြောပါတယ
်ထင်းနဲ့ဈေးတက်တယ်မြေကြီးနဲ့ဈေးတက်တယ်ခုနကမြေကြီးတစ်စီးကို3500ပေးရတယ်အခုကတရက်1000ပေးရတယ်တစ်စီးကိုခုနကထင်းနဲ့စီးကို2000ခွဲအခု5000ပေးရတယ
်မတန်တာကလည်းအိုးလုပ်ငန်းတွေရဲ့အခက်အခဲတွေကိုအခုလိုပြောပြပါသေးတယ်
အခက်ခဲရတော့ထင်းရခက်ခဲစီရမြေကြီးပဲအဓိကပေါ့နော်မြေကြီးခက်ခဲရောမတော်မှာဘာမှလုပ်မတတ်တော့ဘူးလေမြေကြီးကအဓိကပေါ့မြေကြီးမရရင်တော့အခက်ခဲရတော့အတီးကျဲပေါ့အကြောင်းမလို့မြေကြီးအခက်ခဲစီတယ်ပြီးလို့စီစီရင်ထင်းဝဲထင်းရအခက်ခဲစီတယ်ပေါ့လောက်သမားရအခက်ခဲပေါ့လောက်သမားအကြမ်းတဲ့လောက်ပေမဲ့လူငယ်စီရင်တော့မတော်ရဲ့အစ်ကလေးအညိုလောက်သမားအကြမ်းတဲ့မစီရခါကြရင်ကိုဘသာကိုလောက်တဲ့ဆိုရင်လည်းလည်းခက်ခဲရပေါ့တာမတော်ဘူးပေါ့လောက်တမဆင်းတော့တာသွားတယ်ပုံမှန်ပေါ့ပုံမှန်ဝင်ငွေလေးတွေပုံမှန်အိုးလေးတွေဝင်တယ်ပေါ့အဲ့လိုမျိုးအမြင့်ကြီးကတော့မြေကြီးပဲမြေကြီးခက်ခဲမှာလို့ပါဘာမှလုံးလို့မဖြစ်တော့ဘူးလို့မတက်တော့ဘူ
းခုလိုအခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အိုးလုပ်ငန်းတွေဟာငွေကြေးနေနဲ့လည်းအကျိုးမြတ်နေပါလာတဲ့အတွက်အိုးလုပ်ငန်းလုပ်ကင်သူတွေတဖြည်းဖြည်းညော့နေလာပြီးတော့ရောင်းဝယ်တဲ့စနစ်ဖက်ကိုကူးပြောင်းသွားတယ်လို့လည်းမန်မျိုးမျိုးအေးကသူ့ရဲ့အမိန်ကိုပြောပြပါသေးတယ်
။အိုးကြီးတွေပေါ့50အိုးတို့150ကျတော့ရွှေဘူးအနှွယ်ငယ်နေဝယ်ရောင်းတော့ပေါ့အကြမြောင်လေအဲနေဝယ်ရောင်းတယ်။အရင်ကတော့ဒီမှာလောက်တော့နောက်ပိုင်းကျတော့မလောက်တော့ဘူးပေါ့ဝယ်ရောင်းတာပဲကို့အတွက်ကြိုက်တော့ပေါ့လောက်တာကျတော့မကြိုက်တော့
ဘီလင်းမျိုးနဲ့နှင်းပလဲချေးရွာကအိုးလုပ်ငန်းလုပ်ကင်သူတွေအနေနဲ့မြေတောက်ရီအိုးအမျိုးမျိုးငပီအိုးပေါင်းအိုးစုဘူးကလေးကစားစရာမြေတွေကိုထုတ်လုပ်နေကြတာပါဒီလိုလူသုံးကုန်ပစ္စည်းတွေကိုဒေသတွင်းသုံးဆွဲမှုအပြင်မွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းစတဲ့ဒေသတွေကိုလည်းတင်ပို့ရောင်းချနေစေဖြစ်ပါတယ်ဒေသဆက်မှုလုပ်ငန်းဖြစ်ပြီးတော့မြို့ဖလာအနေနဲ့ရိုးရာလုပ်ငန်းတစ်ခုဖြစ်တဲ့အိုးလုပ်ငန်းကိုတိမ်ပါသွားမှာကိုတော့သူတို့အနေနဲ့လည်းဆိုရင်နေကြတယ်လို့အိုးလုပ်ငန်းလုပ်ကိုင်သူတွေကအခုလိုပြောကြပါတယ
်မေလို့ဆိုရင်80ကျော်ပြီ။ဖိုင်လက်ထက်ကလောက်လို့ဆိုတော့1000တော်ကြာပြီ။မေလို့တက်80စီးအမေလည်းလောက်တယ်ဖိုင်လက်ထက်ကလောက်လို့ဆိုတော့1100ကျော်ပြီ။ဒီပါပါပါလာတာပေါ့အဲ့လိုလုံးမဲ့လူမရှိတော့ဘူး။နောက်တဲ့ကလေးတွေကမတက်တော့ဘူးလောက်တယ်။သူတို့လည်းမလောက်ချင်ပတ်ပေတယ်ဆိုတော့ဘယ်ပြောမယ်ဆိုတော့ကလေးတွေနဲ့ဒီကလေးတွေကိုတက်စေချင်တာပေါ့ကိုသားသမီးတွေကစာဒီအလုပ်ကိုမတင်ခင်ဘူးကြောင်တက်မယ်သူတပြင်းအလုပ်စက်ယုံတွေမှာလုံမယ်အဲ့လိုမျိုးဖြည်းဖြည်းနဲ့ပျောက်ကွယ်တော့မယ်အဲ့ဖြစ်နေကိုတွေတိမ်မဝိုင်းတော့ဒီအလုပ်ကတော့ပျောက်ကွယ်သွားမှုရှိတယ
်အိုးလုပ်ငန်းကိုမျိုးဆက်သစ်လူငယ်တွေစိတ်ဝင်စားမှုနည်းပါးလာတဲ့အတွက်လက်ရှိလုပ်ကိုင်နေကြတဲ့လူကြီးပိုင်းတွေတိမ်ပါသွားရင်တော့အိုးလုပ်ငန်းလုပ်ကိုင်သူတွေမရှိတော့ဘဲနဲ့အိုးလုပ်ငန်းတွေပြတ်ကွယ်သွားမှာကိုတော့စိုးရိမ်နေတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်။ကျမဘီတချန်ဟိမမြမခမီဒီယာနဲ့ VOA ကိုသတင်းပေးပို့လိုက်ပါ
မယ်။မြမခသတင်းအေဂျင်စီကတင်ဆက်နေတဲ့မြမတခွင့်အစီအစဉ်ပါရှင
်။ Brush me now မြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြောင်စုမြန်မာနိုင်ငံရဲ့လို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ93နှစ်ပြည့်ပါပြီ။အခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတိဆောက်ရေးလုံးပန်းနေကြပါတယ်။တိုင်းသားတွေလူလာတဲ့ပြည်ထောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေကိုတော့ပြည်ထောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြန်မာလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင် daily life season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ညအစီအစဉ်မှာကိုသားညုံတင်ဆက်မဲ့ဒိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့စီးပွားရေးကဏ္ဍကို တင်ဆက်မှာပါပြည်ရင်းကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါဝင်ပိုင်ဆိုင်ခွင့်ပြုလိုက်တဲ့ဥပဒေသစ်ကြောင့်အာမခံလုပ်ငန်းဘဏ်လုပ်ငန်းတို့မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိတိတသားတွေ့မြင်လာရပါတယ်ဒီဥပဒေသစ်ကြောင့်ပြည်ရင်းလုပ်ငန်းတွေမှာအရင်းနှီးစီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုနဲ့ဈေးကွက်ပိုရလာဖို့လေအစိုးရဘက်ကမျှော်လင့်ထားပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုဝင်လာအောင်ညှိစေးကြဖို့လေဆောင်ရွက်နေပါတယ်ဒါနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype ကနေတဆင့်မတ်တင်ကီထိုက်ကမေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်ဒီကအပြည့်သားတဲ့ဒီထင်ရှားတဲ့ကျွန်တော်တို့ဒီရလတ်ကတော့ဒီကျွန်တော်တို့အာမခံကုမ္ပဏီတွေပေါ့နော်အာမခံကုမ္ပဏီတွေကနိုင်ငံအာမခံကုမ္ပဏီတွေကကျွန်တော်ပြည်ပြင်းမှာရှိတဲ့အာမခံကုမ္ပဏီတွေနဲ့တက်မှာရှယ်ယာတွေလာပြီးပါကြတာတွေကျွန်တော်တို့ဟိုတွေ့ရတယ်။နောက်တချို့တော့ကျွန်တော်တို့ဒီဘဏ်လုပ်ငန်းတွေကျွန်တော်ပြည်ပြင်းဘဏ်တွေနဲ့ပေါင်းစပ်ပြီးလုပ်ကိုင်တဲ့ဟာမျိုးတွေတွေ့ရတယ်။ဒါပြင်ကိုတခြားနယ်ပယ်တွေမှာလည်းကျွန်တော်တို့လုပ်ကိုင်ကျွန်တော်မြန်မာနိုင်ငံသားကုမ္ပဏီတွေကနိုင်ငံသားတွေဝင်ရောက်ဟိုပါဝင်ရှယ်ယာပါဝင်လာတာပေါ့လေဒါလေးလည်းကျွန်တော်တော်များများလေးတွေ့ရပါတယ်။နောက်တစ်ခုကတော့ခုနယူမနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောရရင်ယူမအုပ်စုနဲ့တူတည်းဖြစ်တဲ့ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဒီဖိလစ်ပင်းကအရာလားဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာဒါအမှန်ကြီးတဲ့ကုမ္ပဏီမျိုးอ่ะဒီကျွန်တော်တို့ဒီတိုင်းပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်အဲ့တော့အခြေအနေအားလုံးကဟိုတော်တော်လေးကိုကောင်းကောင်းမွန်မွန်နဲ့ဟိုဟိုရွေးချယ်တာတွေ့ရပါတယ်ခင်ဗျာ
ပြည်ရင်းကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပိုင်ဆိုင်ခွင့်ပေးဖို့ဆိုပြီးတော့ဒါဆရာတော်တော်လေးတိုက်တိုက်တွန်းတွန်းလှုပ်ခဲ့ပြီးတော့ဒါအောင်မြင်ခဲ့တဲ့ရလတ်တစ်ခုလို့သိထားပါတယ်ဆိုတော့ဒီလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုရာနှုံးပြည့်ဝင်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်တာ ਨੇ အခုလို35ရာခိုင်နှုန်းပြည်တွင်းကုမ္ပဏီတွေ ਨੇ ဖက်ဆက်သဘောမျိုးဝင်လုပ်တာ ਨੇ မှာဘလို့အကျိုးရလတ်မျိုးကွာလို့ပါလဲ
ဟိုတကယ်တမ်းပြောကြရင်တော့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတော်တော်များများကတော့သူတို့ရာနှုံးပြည့်လုပ်ချင်ကြတဲ့ရည်ရွယ်ချက်ကပိုများပါတယ်သို့တော်လည်းပဲကျွန်တော်တို့ရာချို့ကလည်းပြည်တွင်းနဲ့ပေါင်းလုပ်တာတွေလည်းသူတို့ကကြိုက်ကြတယ်ပေါ့နော်အထူးသဖြင့်ဒီ35ရာခိုင်နှုန်းကျွန်တော်တို့ဟိုပြည်တွင်းကုမ္ပဏီတွေမှာပါဝင်ပေးလိုက်တဲ့အခါမှာကျွန်တော်တိုင်းပြည်မှာချို့သောဥပဒေများကြီးကကန့်သတ်ထားတဲ့ဒီကငံညာသားတွေကန့်သတ်ထားတဲ့ကန့်သတ်ချက်တွေကိုဒါကဟိုသူတို့လွတ်မြောက်သွားကျော်လွန်သွားလို့ရတယ်ပေါ့နော်ဥပမာအားဖြင့်ကျွန်တော်တခုပေးရရင်ကျွန်တော်နိုင်ငံထဲမှာကုမ္ပဏီတွေနေနေဆိုရင်ကျွန်တော်တို့ကပြည်တွင်းကုမ္ပဏီတွေရတယ်ပြည်တွင်းမှာရှိတဲ့ property တွေကိုကျွန်တော်တို့ကပိုင်ဆိုင်ခွင့်တွဲပြောင်းခွင့်ဒါတွေလုပ်လို့ရတယ်ပေါ့နော်နိုင်ငံညာသားတွေကဒီ property တွေကိုဒီသူအားဖြင့်ပေါ့ကျွန်တော်တို့ကမြေထမ်းအဆောက်အဦတွေပေါ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့ပိုင်ဆိုင်ခွင့်သူကဘူးဒီမရပဲကျွန်တော်ငှားရံ့ွက်မယ်ရတယ်ပေါ့နော်ငှားရံ့ွက်တော့မှကျွန်တော်တို့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုံမထားတဲ့လုပ်ငန်းမျိုးဆိုရင်ငှားရံ့ွက်တစ်နှစ်ပဲရတယ်ပေါ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်တဲ့လုပ်ငန်းတွေမှာကျွန်တော်250အထိပေါ့ဒီလိုမျိုးရတဲ့နေတာဖြစ်တယ်အဲ့တော့မြန်မာကုမ္ပဏီတွေမှာ35ရာခိုင်နှုန်းပါခြင်းအပြင်ဒီကုမ္ပဏီကမြန်မာကုမ္ပဏီပဲကျွန်တော်တတ်မှတ်တယ်တတ်မှတ်တာဖြစ်တဲ့လို့ကြောင့်ဝန်ထမ်းများသားကုမ္ပဏီဒီနယ်လေကျွန်တော်ပြည်တွင်းမှာရှိတဲ့သူတို့လိုအပ်တဲ့ဒီအခန်းအဆောက်အဦစာပြင်ဒါတွေကိုကျွန်တော်တို့ကဟိုကုမ္ပဏီတစ်ခုတည်းနဲ့ပိုင်ဆိုင်ခွင့်ရသွားတယ်ဒါလွှဲပြောင်းခွင့်ရသွားတယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီပြည်တွင်းကုမ္ပဏီတွေကရောသူတို့ရဲ့ဒါရာနှုန်းပြည့်လုပ်လို့ရနေရနေပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တဲ့ခါမှာ35ရာခိုင်နှုန်းတော့သူများကိုခွဲပေးရမယ်ဆိုတော့အနေအထားမျိုးဖြစ်တော့သူတို့အတွက်အကျိုးအမြတ်ကရော
ကျွန်တော်တို့ပြည်တွင်းကုမ္ပဏီတွေကမှ corporate governance သူအားနေတယ်အဲနောက်တစ်ခုကပြည်တွင်းကုမ္ပဏီတွေမှာဒီ management skill တွေပေါ့နော်စီမံခန့်ခွဲတဲ့အပိုင်းမှာကျွန်တော်တို့ကဟိုအများသောအားဖြင့်တော့ပြည်တွင်းကုမ္ပဏီတွေကကျွန်တော်မီယိုဖလာလုပ်ခဲ့တာတော့ပြည်တွင်းမှာရှိတဲ့ကိုယ့်ရဲ့ဟိုအတွေ့အကြုံအသိဉာဏ်နဲ့လုပ်ကြတာဖြစ်တော့အပြင်ပကဘာမှဖြစ်နေတဲ့ဒီစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်တစ်ခုကကျွန်တော်တို့ကဒီ technology ပေါ့ data မျိုးတွေကကျွန်တော်တို့ကပြပကုမ္ပဏီနဲ့ရှင်အားနေတယ်ပေါ့အဲ့တော့ကိုယ့်ထဲမှာ35ရာခိုင်နှုန်းပေးခြင်းအပြင်သူတို့ရှာနေပုံကသင်ယူနိုင်တဲ့အခွင့်အလမ်းတစ်ခုကျွန်တော်လက်တွဲလုပ်ကင်ရင်းနဲ့ပေါ့သူတို့ရှာနေလေ့လာတည်နိုင်တဲ့အခွင့်အလမ်းတစ်ခုကိုမှပြလာတယ်နောက်တစ်ခုကပါအားကောင်းလဲဆိုတော့သူသဖြင့်ကုန်ထုတ်လုပ်ငန်းတွေဆိုရင်ကျွန်တော်ဈေးကွက်ပါကျွန်တော်တို့ကပြပါဈေးကွက်ပါကျွန်တော်ရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကဖြစ်လာတယ်ပေါ့နောက်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကသူရဲ့ financial input တွေပေါ့သူတန်းမှာအများကုမ္ပဏီကဝင်ပါလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာသူရဲ့ငွေကြေးအင်အားလဲကုမ္ပဏီကပို့ပြီးတော့ကြီးထွားခွင့်ပေါ့ဒါလေးလဲကျွန်တော်တို့ကဟိုအခွင့်အလမ်းတစ်ခုရလာတာပေါ့နော
်အဲ့တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပို့ဝင်လာမယ်ပြည်တွင်းလုပ်ငန်းတွေမှာလဲနိုင်ငံခြား35ရာခိုင်နှုန်းဆိုတော့ဒီပြည်တွင်းမှာရှိတဲ့အသေးစားအလတ်စားတပိုင်းတနိုင်လှုပ်ကလေးတွေအတွက်ရောဒါလဝကြီးအုပ်သွားနိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်တို့ကပြည်တွင်းလုပ်ငန်းတွေကိုအကာအကွယ်ပေးတာရေနောက်တစ်ခုကသူတို့အတွက်ကိုလိုအပ်တဲ့ကျွန်တော်တို့ကဟို အကူအညီပေးတာရေပေါ့နှစ်မျိုးကျွန်တော်တို့ကလုပ်ပေးပါတယ်ပြည်တွင်းလုပ်ငန်းတွေကြီးထွားနိုင်ဖို့ပေါ့နော
်မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေမှာမြေတွေအိမ်တွေဈေးသက်သက်တန်တန်နဲ့ငှားလို့ရအောင်ပို့ပြီးတော့လွယ်လွယ်ကူကူငှားလို့ရအောင်ဖြေလျှော့ပေးမယ်ဆိုပြီးတော့လေဒီအရင်ရင်းနှီးမြှုပ်နှံမှုဆိုင်ရာမိန့်ခွန်းနေမှာဒေါအောင်ဆန်းစုကြည်လဲတာထည့်ပြောသွားတာရှိပါတယ်ဆရာတို့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ရော
မြေနဲ့ပတ်သက်ပြီးတော့လုံထုံးတုံမီကြောင့်ဖြစ်ပေါ်နေတဲ့အခက်အခဲတွေဥပဒေကြောင့်ဖြစ်ပေါ်နေတဲ့အကျတဲတွေကိုပြေလည်သွားအောင်ဟိုနိုင်ငံတော်ဘက်ကသုတမရကိုယ်တိုင်ဦးစီးပြီးလုပ်နေတယ်ဒါကတစ်ပိုင်းပေါ့နော်ဒုတိယတစ်ပိုင်းကမြေစည်းကြီးတဲ့အပိုင်းပေါ့နော်မြေစည်းကြီးတဲ့အပိုင်းကဘာကြောင့်မြေစည်းကြီးတာလဲဆိုရင်ဒါ2012ခုနှစ်တိုင်းပြည်စပွင့်တဲ့ချိန်မှာအလုံးကစိတ်ဝင်စားနေမြန်မာပြည်ကလက်ကမှာsupply နဲ့ demand ပေါ့နော် supply နဲ့ demand မှာ demand အသိများပြီးတော့ supply က limited ဖြစ်တဲ့ခါကျတော့ဈေးကစားတဲ့ speculation တွေဖြစ်လာတယ်။နောက်ကဝယ်ယူလိုချင်တဲ့လူများတဲ့ခါမှာဒုံးသာဈေးကွက်သဘာဝအတိုင်းပေါ့မြေဈေးတွေကတော်တော်လေးကိုထောင်တက်သွားတဲ့အနေအထားမျိုးတွေလည်းကျွန်တော်တို့ကဟိုဖြစ်ခဲ့တယ်ပေါ့နော်ဒါကကျွန်တော်တို့ဒီမြေဈေးတက်သွားတဲ့အနေအထားပေါ့အဲ့တော့ကျွန်တော်တို့အခုကဘာလုပ်နေဆိုတော့ supply နဲ့ demand မျှတအောင်ပေါ့ကျွန်တော်တို့အစိုးရဘက်ကပြင်ဆင်တယ်ဥပမာအပြင်ကျွန်တော်တို့ကစက်မှုစုံအသစ်တွေထူထောင်နေပေါ့နော်ဒီဘက်ထဲမှာဆိုရင်ကျွန်တော်တို့ကဥပမာဘကွန်းတော့မှာစက်မှုစုံကြီးတွေကျွန်တော်တို့ကထပ်ပြီးခွင့်ပြုထားတာရှိတယ်။နောက်ပြီးတော့ဒါအစိုးရချင်းပူးပေါင်းဆောင်ရွက်တဲ့စီးနဲ့ကိုရီးယားမြန်မာစက်မှုစုံဆိုတာကျွန်တော်တို့ရန်ကုန်နားမှာကျွန်တော်တို့ကကြောင်တပါလောက်ထားတာရှိတယ်။နောက်တစ်ခါကျွန်တော်တို့မကြာခင်ကထိုင်းနိုင်ငံအမတာကော်ပိုရေးရှင်းပေါ့နော်သူတို့ကိုလည်းကျွန်တော်တို့ကစက်မှုစုံဧက2000လောက်ထပ်ပြီးခွင့်ပြုလိုက်တာရှိတယ်။နောက်မန်လေးဘက်မှာလည်းစက်မှုစုံတွေထူထောင်ထားလိုက်တာရှိတယ်။နောက်တစ်ခါ AR တိုင်းမှာလည်းကျွန်တော်တို့ကကွန်ပျူတာစက်မှုစုံနှစ်ခုသုံးခုရှိတယ်ပေါ့။အဲ့တော့အဓိကတော့supply side ကိုများလာအောင်ပေါ့เนาะကျွန်တော်တို့က demand ကဝင်လာ demand တွေကိုကျွန်တော်တို့က supply နဲ့ကျွန်တော်တို့ကဟို accommodate ဖြစ်အောင်ပေါ့เนาะညှက်မဲ့ data ဖြစ်သွားအောင်ကျွန်တော်တို့ကလုပ်နေပါတယ်အဲ့တော့အဲ့လိုလိုကြာပြန် supply ဘက်ကတက်လာပြီဆိုရင်တော့မြေဈေးကလည်းပြန်ပြီးတော့ကျသွားတော့
မတ်တင်ကြီးထိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့တက်တက်ရောင်သတင်းလွှာကိုမတ်အေးတန်နာကျော်ကတင်ဆက်မှာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့အရှိအလေပိုင်းဒေသကစိတ်ထန်ရရတဲ့ကလေးတွေအတွက်တေချာရည်ရွယ်ပြီးတော့ဖန်တီးပေးတဲ့ Sesame Street ရုပ်မြင်သံကြားအစီအစဉ်တစ်ခုစပြီးတော့ပြပါပြီဒီလိုမျိုးကမ္ဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်နယ်နဲ့အချုပ်ရှင်မျိုးစုံနဲ့သတင်းတွေထဲမှာနေ့စဉ်လို့ပါနေတဲ့ဗြိတိသျှတော်ဝင်မိသားစုအကြောင်း animation ကာတွန်းကားတကားထွက်တော်မှာပါဒီဇာတ်ကားမှာမင်းသား Harry နဲ့သူ့ရဲ့ဇနီး American ရုပ်ရှင်မင်းသမီး Meghan Markle တို့ဇက်ဖို့နေရာကပါမှာဖြစ်ပြီးတော့ဒီရုပ်ရှင်ကားကိုတော့ HBO Max online ရုပ်သံလိုင်းကပြမှာဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီကားနာမည်က The Prince ဖြစ်ပြီးတော့ Will and Grace ဟာသားဇာတ်ကားကိုဖန်တီးတဲ့ Gary Jannetty ကထုတ်လုပ်တာပါပြိဿထီနဲ့အမွေဆက်ခံဖို့နေရာမှာတတိယနေရာမှာရှိတဲ့မင်းသားလေး6နှစ်သားဂျော့ရှ်ရဲ့မျက်လုံးထဲကနေပြိဿတော်ဝင်မိသားစုကိုပြမှာဖြစ်ပါတယ်။မင်းသားလေးဂျော့ရှ်ကကိန်းဘရစ်မြို့သားမင်းသားဝီလျံနဲ့ဂျင်ယာကိတ်မစ်ဒယ်တန်တို့ရဲ့သားကြီးဖြစ်ပါတယ်။ဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးနဲ့မင်းသားလေးဂျော့ရှ်ရဲ့မိမိနဲ့ဖေဖေမင်းသားဝီလျံနဲ့ကိတ်တို့လည်းဒီရုပ်ရှင်ကားထဲမှာပါဝင်မဲ့ဇာတ်ကောင်တွေဖြစ်ပါတယ်။ထောက်လို့သူဂျန်နတီကမင်းသားလေးဂျော့ရှ်နေရာမှာအတန်းနဲ့တရုပ်ဆောင်မှာဖြစ်ပြီးတော့မင်းသားအော်လန်ဒိုဘလူးမ်ကမင်းသားဟယ်ရီမင်းသမီးကွန်ဒိုလာရာရှာကမေဂန်မာကယ်မင်းသမီးလူစီပန့်ခ်ကိတ်မစ်ဒယ်တန်မင်းသားထ ோம் ဟော်လန်ဒါကတော့မင်းသားကြီးဖိလစ်နဲ့အင်ရှေ့ဆန်မင်းသားချာလ်စ်တို့နေရာမှာအတန်းနဲ့တရုပ်ဆောင်ကြပါမယ်ဘီယမာကြီးအလစ်ဇဘက်နေရာမှာဖရန်စစ်ဒေလာဒေါ်ကတရုပ်ဆောင်ပြီးတော့ Game of Thrones ရုပ်ရှင်တွေကမင်းသားအီဝန်ရီယွန်ကမင်းသားဝီလျံနေရာမှာတရုပ်ဆောင်မှာပါဒီရုပ်ရှင်က The Prince ကို Gary Jannetty ကဇက်ညွှန်ရေးသူပဲဦးစီးထုတ်လုပ်မှာဖြစ်ပါတယ်ဒီကားအတွက်ထုတ်လုပ်ရေးကုမ္ပဏီကတော့ Walt Disney ရဲ့ 20th Century Fox Television ဖြစ်ပြီးတော့ဒီရုပ်ရှင်ထွက်လာမဲ့ရက်ကိုတော့မသိရသေးပါဘူးရှင်။ American ပြည်အောင်စုကကလေးညံရေးတူရုပ်မြင်သံကြားအစီအစဉ်ဖြစ်တဲ့ Sesame Street ဇက်ကောင်လေးတွေအခုတော့တငယ်ချင်းအစ်စ်တွေထပ်ပြီးတော့ရပါပြီ။အာရီပြဘာသာစကားနဲ့ Sesame Street အစီအစဉ်တဲ့ဖန်တီးတာမှာဇက်ကောင်အစ်စ်လေးတွေပါလာတာပါ။အာရီပြလို့ After Ya Simpson ဒါရိုက်ပါတာပြင်တော့ Welcome Sesame ကြိုးစားပါရဲ Sesame လို့အဓိပ္ပာယ်ရတဲ့အစီအစဉ်ကိုအရှိအလေပိုင်းနဲ့ Africa တိုက်မြောက်ပိုင်းနိုင်ငံတွေမှာရုပ်မြင်သံကြားနဲ့ online ရုပ်သံလိုင်းတို့ကနေ February 2ရက်နေ့မှာစပြီးတော့တွင်တာပါ ဒီစီစဉ်ကအသက်3နှစ်နဲ့8နှစ်အကြာကလေးတွေအတွက်ရည်ရွယ်ဖန်တီးတာဖြစ်ပြီးတော့အဲ့ဒီအစီအစဉ်တင်မှာရုပ်သေးဇက်ကောင်နှစ်ကောင်အစ်စ်ပါလာတာကတော့ဘတ်စမာနဲ့ဂျက်တို့ဖြစ်ပါတယ်သူတို့နှစ်ကောင်ကဇက်လိုက်တွေဖြစ်ပြီးတော့သူတို့မှာအများရန်ပိုက်ဆံနေတဲ့စိတ်ကလေးမာဇူစာကိုမွေးထားတာပါဒီစီစဉ်ကအရှိအလေပိုင်းဒေတာတလွာကလေးတွေအားလုံးနေသေးရခံစားချက်တွေကြောင့်မှနေတဲ့အောင်ကြိုးစားတဲ့အခါတစ်ဖက်တစ်လမ်းကနေအထောက်အကူပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒီစီစဉ်က Sesame Workshop နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC တို့ပေါင်းပြီးတော့အထူးထူးခြားခြားလှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါတယ် Syria, Iraq, Jordan, Lebanon နိုင်ငံတွေအပါအဝင်ဒီအရှိအလေပိုင်းဒေတာတလွာကြုံနေရတဲ့ပဋိပက္ခတွေအိုးအိမ်ဆုံးခွာပြေးကြရတဲ့ကလေးတွေရဲ့စိတ်ဓာတ်ရာတွေရော့ပါအောင်လို့ရည်ရွယ်ပြီးတော့ဖန်တီးတဲ့ရုပ်မြင်သံကြားအစီအစဉ်ဖြစ်ပါလေရှင် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah ဒီတတိယအတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလေရှင်ဒီတင်္လာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet. Painted on the side and bright red. It's gonna stay friend. Here comes a crazy fan. Oh, up in my face. Oh no. The girl is dead. Take this guy captain. မေးတဲ့နောက်တင်ဆက်နေတဲ့တက်တန့်ရောင်တင်းလှအစီအစဉ်မှာရှင်။အခုတော့VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတန်းရဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပ
ါ။ဒီတွင်ပါ FLY fly ကိုအခြေခံပြီးတင်ပြပေးမယ်ပထမဦးဆုံး idiom အသုံးက
fly off the handle
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကFLY fly ကပြန်လာလို့တမန်အတိပေရပေမဲ့လို့ OFF off ဆိုတဲ့ wibe preposition နဲ့တွဲသုံးတဲ့အခါမှာ fly off ကပြန်ထွက်သွားတာလွင့်ထွက်သွားတာဆင်ထွက်သွားတဲ့အတိပေကိုဆောင်းပါတယ် THE the HANDLE the handle ကတော့လက်ကိုင်းဆိုတော့စကပိုက်ထွန်းရဲ့ဓာတ်ရိုက်အတိပေကလက်ကိုင်းကနေလွင့်ထွက်သွားတယ်ဆိုတဲ့အတိပေဆောင်းပါတယ်ဒီ American idiom အသုံးဆင်းသက်လာတာကတော့ပစိန်အသွားဟာလက်ကင်ကနေလွင့်ထွက်သွားတယ်ဆိုရင်ဘယ်လောက်အန္တရာယ်ဖြစ်စေနိုင်မလဲဆိုတဲ့အယူဆကလို့ဆိုပါတယ်။ဒါကြောင့် idiom အသုံးရဲ့အဓိပ္ပာယ်ကလည်းကိုယ့်စိတ်ကိုကိုယ်မထိန်နိုင်အောင်ဒေါသထွက်ခဲ့တဲ့အဖြစ်မျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ရံပုံမိကြတာစိတ်လိုက်မှန်ပါလှုပ်လိုက်တာဒေါသအိုးပေါက်ကွဲတာမိမိယာကိုချဲဖို့ဒေါသထွက်နေတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John flew off the handle when he saw his teenaged daughter smoking cigarettes with a group of boys
John ha se jo tai we tu tami yauk ja li de su ne se li taung ni da myin do yan bon mi ja dho da thwet do da be bya lu de be ya ba de
John flew off the handle when he saw his teenage daughter smoking cigarettes with a group of boys.
ကိုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
fly by night.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက FLY fly ကပြန်တာ BY by ကနှင့် NIGHT night ကညအချိန်ဆိုတော့စကပိုက်ထွန်းရဲ့ဓာတ်ရိုက်ဒီပဲကတော့ညအချင်းပြန်တာပေါ့ဒီသုံးဆင်းသက်လာတာကတော့ညအချင်းကြတိတိစိတ်ခိုးထွက်တတ်တဲ့အလစ်အချင်းမျိုးကဖြစ်တဲ့အတွက် idiom အဓိပ္ပာယ်က fly by night person လူမျိုးဆိုရင်စိတ်မချရတဲ့လူမျိုးဒါမှမဟုတ်အဖွဲ့အစည်းဆိုရင်လည်းစိတ်မချရတဲ့အဖွဲ့အစည်းမျိုးအခြေတကျမရှိသေးတဲ့အတိတကျမဖြစ်သေးတဲ့အဖွဲ့အစည်းမျိုးကိုဆလိုတာဖြစ်ပါတယ်ဥပမာဈေးဆိုင်တစ်ဆိုင်ဆိုရင်လည်းစဖွင့်ခြင်းဖြစ်တဲ့ဆိုင်မျိုးစီဝါရဲ့အခြေမခံသေးတဲ့ဆိုင်မျိုးကျမတို့မြန်မာမှာတော့နေ့မြင်ညပြောက်နိုင်မဲ့အနေအထားမျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The plumber we hired to repair our pipes did a very bad job I'll never trust a fly by night worker again
ကျွန်တော်တို့ပိုက်ပြင်ပေးဖို့ငှားလိုက်တဲ့ပ ိုက်ပြင်းသမားကညံ့လိုက်တာဗျာ။နောက်များတော့အဲ့ဒီလိုစိတ်မချရတဲ့အလုပ်သမားမျိုးတော့ထပ်မငှားတော့ဘူးဗျာလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The plumber we hired to repair our pipes did a very bad job. I'll never trust a fly-by-night worker again.
ကိုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
On the fly.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက O N on ကအပေါ်မှာ T H E the F L Y the fly ကပြန်နေတာဆိုတော့ Scribe ခုရဲ့ဓာတ်ရိုက်ဒီဘေကတော့ပြန်နေတော့အခါဒါမှမဟုတ်လေထဲမှာရှိနေတဲ့အခါမျိုးပေါ့ Idiom ဆိုတဲ့သဝိုက်ဒီဘေကတစ်ခုခုကိုကြိုတင်စီစဉ်ထားခြင်းမရှိဘဲကြုံတော့မှမိစဉ်ကြီးကားတဲ့သဘောမျိုးဖြစ်ပါတယ်။ဥပမာအာကစားပွဲမှာပွဲရစီအမလို့ပဲကစားနေတုန်းပွဲစည်းမျဉ်းတွေကိုလိုရင်လိုအပ်တယ်လို့ပြောင်းနိုင်တယ်လို့မျိုးကိုဆိုလိုပါတယ်။တခါတရံလဲတစ်ခုခုကြောင့်အလော30ဖြစ်နေလို့ကြိုတင်မစီစဉ်နိုင်ပဲဖြစ်လာတော့မှရှိလို့ရတော့မယ့်အခြေအနေမျိုးကိုလည်း on the fly လို့ညညွှန်းပြောလို့ရပါတယ်။တနည်းတော့ဖြစ်တယ်လို့လှုပ်လိုက်ရတဲ့သဘောမျိုးပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I've invited my boss to dinner tomorrow. So we'll have to prepare something special. We can't just cook something on the fly.
မနေ့ပြန်ကိုဆရာသမားကိုညစာစားဖို့ဖိတ်ထားတယ်လေ။ဒါကြောင့်အထူး special တစ်ခုခုတော့ပြင်ထားဖို့လိုမယ်။ဖြစ်တယ်လို့တော့တခုခုကိုချက်လို့မရဘူးလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I've invited my boss to dinner tomorrow. So we'll have to prepare something special. We can't just cook something on the fly.
ဒီတင်ပါသရရှိများကိုတင်ပြခဲ့တဲ့ fly ကိုအခြေခံတဲ့ idiom အသုံးတွေကတော့
fly off the handle, fly by night.On the fly.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါကုလချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အင်္ဂါနေ့နေ့နဲ့ခင်တင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပ
ါလူတူချင်းစီရဲ့ငွေကြေးဆန်ရယုံကြည်စိတ်ချရမှုစံနှုန်းတွေကိုသတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Equifax ကို2019ခုနှစ်တုန်းကအင်တာနက်ကနေဖောက်ထွင်းပြီးအမေရိကန်ပြည်သူထုံးဝင်ညီပါရဲ့ပုံကိုယ်ရေးအချက်လက်တွေကိုခိုးယူခဲ့မှုနဲ့တရုတ်စစ်တပ်ကတပ်ဖွဲ့ဝင်၄ဦးကိုဆွဲချက်တင်တဲ့အကြောင်းအမေရိကန်ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကတင်းနယ်လာနေမှာကြေညာပါတယ်အမေရိကန်ရှစ်နှစ်အချုပ်ဝီလျံဘာကတော့ကုန်သွယ်ရေးလျှို့ဝှက်ချက်တင်တဲ့စီးပွားရေးဆိုင်ရာအတွင်းရေးအချက်လက်တွေကိုပြစ်မှတ်ထားပြီးတရုတ်ရဲ့ခိုးယူမှုကွန်ပျူတာဖောက်ထွင်းမှုတွေမှာအစိုးရကပံ့ပိုးပေးနေတဲ့ပုံစံကိုဒီမှုတွေကဖော်ထုတ်ပြလိုက်တာဖြစ်တယ်လို့ပြောဆိုသွားပါတယ်တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဟာအင်ကာနစ်မှာ1017ယောက်ထိရောက်ရှိသွားပြီဖြစ်ပြီးအဆိုးရွားဆုံးဖြစ်နေတဲ့ဟူဘေးပြည်နယ်ထဲမှာ103ဦးထပ်မံသေဆုံးခဲ့ကြောင်းမကြာခင်အချိန်ကပဲဟူဘေးပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ပါတယ်ခုဘေးပြည်နယ်ထဲမှာပဲနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရမှုကလည်း2098ယောက်ရှိတယ်လို့ပြည်နယ်ကျန်းမာရေးကော်မရှင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကအမေရိကန်ပြည်ထောင်စုကနေပြည်ပနိုင်ငံတွေကိုပေးအပ်နေတဲ့အကူအညီကို27ရာခိုင်နှုန်းအထိအကြီးအကျယ်လျှော့ချဖြတ်တောက်ဖို့အဆိုပြုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကူးလက်မှတ်ကိုင်းဆောင်ပြီးဆော်ဒီအာရေဗျနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာ42,000ကိုပြန်ခေါ်ဖို့ဆော်ဒီအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုဖိအားပေးနေပါတယ်။ဆော်ဒီအာရေဗျနိုင်ငံတွင်မှအရင်ကတည်းကရိုဟင်ဂျာအတော်များများရောက်ရှိနေပြီးသူတို့တဲကတချို့ကတော့ဆော်ဒီမှာအမြဲတမ်းနေထိုင်ခွင့်ပေးထားပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချက်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Benz ဖြစ်ပါတယ်ရှင်။ကျွန်မကတော့အင်ဂျင်နိုင်ပါ။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.